ဂါဇာတောင်ပိုင်းခိုင်းယူနစ်စေကနာဆာဆေးုံကြီးမှာအကြမ်းဖက်တမ်းရရှိသူတရားကြောကိုဖမ်းဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။တမ်းရရှိသူအများပြားဟာဆေးုံကိုရှာဖွေဆင်းနေမှုအတွင်းတည်ဆုံးခဲ့ကြောင်းအစ္စရေးကာဝေးတပ်ဖွဲ့ IDF ကပြောကြားလိုက်တာဖြစ်ပါတယ်။အစ္စရေးတပ်ဖွဲ့တွေဟာဆေးုံရဆက်စစ်ဓာတ်ပိဆက်တွေကိုပြန်မှတိုက်ခိုက်တယ်ဆိုတော့ဆွဆွဲချက်ကိုတော့ IDF ကမြင်ပါတယ်။ဓာတ်ပိဆက်တွေရုံပျက်စီးသွားတဲ့အတွက်ဆေးုံမှာလူနာတချို့တည်ဆုံးခဲ့ကြောင်းသတင်းတွေထွက်ခဲ့ပါတယ်။တစ်ဖက်မှာလည်းအစ္စရေးကာကွယ်ဝင်ကြီးယူအက်ကယ်လန်ကဂါဇာတောင်ပိုင်းအီဂျစ်နယ်စပ်ကရာဖာဘတ်စ်ထိုးစီးရဲအတွက်ထိုးစစ်ဆင်မှုအတိအချပြင်ဆင်နေပြီလို့တောက်ကြမှာပြောပြီးနောက်ပိုင်းမှာတော့နိုင်ငံတကာကစိုးရိမ်မှုတွေမြင့်တက်လာတာဖြစ်ပါတယ်။အရသားတွေကိုကာကွယ်ဖို့အတွက်စိတ်ချတဲ့အစီအစဉ်တွေမရှိဘဲစစ်ဆင်ရေးမလုပ်ဖို့နဲ့အပြစ်ခံရဲရေးကိုအာရုံစိုက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးကိုတိုက်တွန်းထားတာပါ။ရာဖာကိုထိုးစစ်ဆင်နိုင်ငံတွေကြားတန်တမာဆက်ဆံရေးကိုချင်းချောက်နိုင်တယ်လို့အီဂျစ်ကသတိပေးတယ်လို့တခြားကမ္ဘာခေါင်းဆောင်အများပြားကလည်းအလားတူဆိုရင်ကြောင့်ထုတ်ပြောပါတယ်။ဒါကလူရည်ထက်ဝက်ကျော်ရှိတဲ့ခံမင်းရေပါရဆန်တက်တတ်မှ၄ရန်းဟာရာဖာမှာရှိနေတာဖြစ်ပြီးအများစုကဂါဇာတခြားနေရာတွေကတိုက်ပွဲတွေကြောင့်အိုးမဲ့အိမ်နဲ့ထွက်ပြေးရသူတွေဖြစ်ပါတယ်။